အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်က Fort Lauderdale Hollywood နိုင်ငံကလေးစိတ်မှာတောက်ကြနေနှစ်လေပိုင်းတုန်းကပြစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရတယ်လို့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါတယ
် Shortly before 1 p.m. today we had an active shooter inside Terminal 2 the lower level by baggage
နေ့လယ်တနာရီမထိုးခင်မှာဒီလေစိတ် Terminal 2အောက်ထပ်ခရီးဆောင်အိတ်တွေယူတဲ့နေရာဘေးနားမှာတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်73ယောက်အနည်းဆုံးထိမှန်ခဲ့ပါတယ်။ဒဏ်ရာရသူ6ယောက်ကိုတော့ဒီနားကဆေးရုံပို့ပြီးတော့ကုသနေပါတယ်။9ယောက်ကတော့သေဆုံးခဲ့တယ်လို့ Broadwood မြို့နယ်ရဲအရာရှိ Scott Israel ကပြောခဲ့တာဖြစ်ပါတယ်။ပြစ်ခတ်ခဲ့သူဟာတယောက်တည်းဖြစ်ပုံရပြီးတော့သူ့ကိုဖမ်းဆီးစစ်ဆေးနေပါတယ်။ပြစ်ခတ်မှုဖြစ်ပြီးတနိုင်လောက်ကြာမှလေစိတ်ထဲကနောက်နေရာတွေမှာလည်းပြစ်ခတ်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တာဝန်ရှိသူတွေကတော့အဲ့ဒီသတင်းတွေဟာမမှန်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မတင်ကားသူစီမာ Esteban Santiago ဆိုတဲ့နာမည်နဲ့စစ်တပ်မှတ်ပုံတင်ကတ်ကိုတွေ့တယ်လို့ Florida ပြည်နယ်အထွက်လွှတ်တော်အမတ် Bill Nelson ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့အဲ့ဒီကပ်ပြားဟာသူ့ရဲ့ကိုယ်ပိုင်လားဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။ဘာကြောင့်ပြစ်ခတ်တယ်လဲဆိုတာကိုလည်းစစ်ဆေးနေစေဖြစ်တယ်လို့ Mr. Nelson ကပြောပါတယ်။ဖြစ်ခဲ့သူလို့မတင်ကားသူဟာဒီကနေဒါလေချောင်းလိုင်းလေရင်နဲ့ပါလာတဲ့ခီးတဲ့တယောက်ဖြစ်ပြီးတော့တနတ်ကိုစစ်ဆေးမှုခံပြီးတော့အနှံတဲဆောင်လာတဲ့အိတ်ထဲမှာတဲယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။အဲဒီသူကကျွန်တော်ဟာဂျူးလူမျိုးတယောက်မဟုတ်ဘူးလို့အချိန်ချင်းအော်ဟစ်ခဲ့တယ်လို့မျက်မြင်တယောက်က ABC ရုပ်သံကိုပြောပါရတယ်။ Star Wars ရုပ်ရှင်ကားတွေကရုပ်ပုံတွေပါတဲ့ T-shirt ကိုဝတ်ဆင်ထားသူဟာ73ယောက်ကိုပြစ်ခတ်အပြီးကျမ်းပေါ်မှာခြေကားရလက်ကားရလဲနေပြီးတော့အဖမ်းခံဖို့စောင့်နေပုံရတယ်လို့တချို့ကလည်းပြောနေကြပါရတယ်။အကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာတက်အံ့မပြောနိုင်သေးဘူးလို့ရဲကပြောပါရဲပြစ်ခတ်ခံရသူတွေအတွက်ဆူတောင်းပေးကြဖို့အတွက် Florida ပြည်နယ်အုပ်ချုပ်ရေးမှုကတိုက်တွန်းထားပါရဲ့ရှင်